မြန်မာနိုင်ငံသားနှုတ်ကိုဒီ Cosmic Khan တရားရုံးကပေါ့နော်ပြစ်ရှိတယ်ဆိုပြီးတည်တံမိတ်ချမှတ်လိုက်ပြီဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအရဆရာတို့ဘာတွေဆက်လုပ်သွားဖို့ရှိလဲခင်ဗျာ
ကျွန်တော်တို့ကတော့ဒီဟာကိုအချက်ကိုဆက်တဲ့ပုံနှစ်ယုံအချင်းရှိပါတယ်ပထမဆုံးအယူခံယုံနဲ့တရားလွတ်တော်ကိုပြန်မှာပါအခုလည်းအဲ့ဒီအတွက်ကိုကျွန်တော်တို့အယူခံယုံတက်ဖို့အတွက်ကိုကျွန်တော်တို့အခုအမိန့်တို့အမှုပွဲတွေကိုကျွန်တော်ဒီမှာ Cosmic တရားရုံးမှာပို့နေပါတယ်
ဥပဒေကြောင်းအရရောပေါ့နော်ဒီ DMA စစ်ချက်ရပါအာသာချက်တွေရှိရနေပေါ့နော်ဒီအခုလိုတရားရုံးကတည်တံမိတ်ချက်မှတ်တာဟာဘာကြောင့်လို့ပြောနိုင်မလဲခင်ဗျဟု
တ်ကဲ့ကျွန်တော်လည်းဒီဘက်တရောပြောခဲ့တဲ့ဒီအမှုကိုကျွန်တော်တောက်လျှောက်လိုက်လာတာပါတောက်လျှောက်လိုက်တာလည်းကာလပတ်လုံးမှာလည်းဒီကျွန်းနေမှာရှိတဲ့အမှုတွေဟာကျွန်တော်တို့လွတ်လပ်စွာကျွန်တော်တို့ပြောဆိုစီစဉ်ပိုင်ခွင့်မရှိဘူးဆိုတဲ့အနေအထားမျိုးတော့ကျွန်တော်မြင်လို့ပဲရှိပါတယ်အဲ့တော့ကျွန်တော်တို့ကဒါနဲ့ပတ်သက်လို့ကတော့ကိုဒီယုံကနေပြီးတော့ဘယ်ယုံမှပြောင်းလို့မရတဲ့ခါမှာဒီယုံကပဲကျွန်တော်တို့ကခုခံရှင်းပနိုင်တဲ့အဆုံးထိကျွန်တော်တို့ခုခံရှင်းပခဲ့ပါတယ်။ဒီမှာကျွန်တော်တို့ကြည့်ရတာကအမှုတွေထဲမှာအခုဝင်းစော်ထွန်းလေးကိုချတဲ့နိုင်ငံနဲ့တရားဝင်ကိုဝင်မှုနောက်တစ်ခါဆက်လက်နေထိုင်မှုဆိုတာ6လ6လဟာပြည့်ချထားပါတယ်။အဲ့လိုအမိန့်ကိုပြည့်ချထားတဲ့အကြောင်းကိုကျွန်တော်တို့ကအယူခံယုံကြလို့ရှိရင်ဒီမှုဟာအကြောင်းပြချက်ပို့ပြီးတော့ကောင်းနေဆိုတာကိုကျွန်တော်တွေ့ရပါတယ်။
ဟုတ်ကဲ့ဆရာဟိုဒီအမှုနဲ့ပတ်သက်ပြီးတော့ဗောနော်ဒီမြန်မာနိုင်ငံသားနှုတ်ရဲ့ပြစ်မှုထင်ရှားချက်ဟာဘာကြောင့်ဆိုတာမျိုးတရားရုံးရဲ့အစီရင်ချက်မှာဖော်ပြထားတာရှိလားခင်ဗျာ
တရားရုံးရဲ့ဖတ်သွားတဲ့စာမျက်နှာ10မျက်နှာလောက်မှာတော့တရားလူဘက်ကတင်ပြချက်ဒီကိုပဲအလေးတာပြီးတော့စဉ်းစားဆုံးဖြတ်ထားတာကိုကျွန်တော်တွေ့ပါတယ်ကျွန်တော်ဘက်ကတင်ပြတဲ့ဒေါက်တာဖွန်တိခေစစ်ချက်တို့ဒါရဲမကားတဲ့ဒီလိုဟို CCTV မတူဘူးဆိုတဲ့အချက်တွေပါလိကိုတော့ကျွန်တော်တို့ပါမန်လို့ပဲသုံးသပ်ထားတာကိုတွေ့ပါတယ်
ဆရာပြောသလိုပေါ့နော် CL ရဲ့တင်ပြချက်တွေကိုဒါတရားရုံးကထည့်သွင်းစဉ်းစားသွားတယ်ဒီ CR ရဲ့တင်ပြချက်ကိုတော့တရားရုံးကထည့်သွင်းစဉ်းစားပြီးတော့ဆုံးဖြတ်သွားတာမရှိဘူးဆိုတော့ဒီထိုင်းနိုင်ငံရဲ့တရားမျှတမှုဟာမြန်မာနိုင်ငံသားတွေအတွက်ဘလောက်ထိညံ့တာမှုတွေရှိစီနိုင်လဲခင်ဗျာ
ဒါကတော့ကျွန်တော်တို့တရားရုံးရဲ့စီစဉ်ပိုင်ခွင့်ကိုတော့ကျွန်တော်တို့ကဆက်ပြလို့မရပါဘူးဒါပေမဲ့ကျွန်တော်တို့မြင်ထားတာဥပမာဆိုတော့အမှုနဲ့ပတ်သက်တဲ့အဓိကကြတဲ့ဆိုတဲ့ DNA တူတာပါ DNA တူတဲ့ကိစ္စကိုတရားစွဲဖွဲ့ရတူတယ်ဆိုပေမဲ့ဒေါက်တာပွန်တစ်ဆိုတဲ့ထိုင်းလူမျိုးသားဆရာဝန်ကြီးကိုယ်တိုင်ကမတူပါဘူးဆိုတာကိုတရားရုံးချိန်မှာတက်တီကနေလာထွက်သွားပြီးပါပြီဒါကိုအလေးထားပြီးတော့စဉ်းစားမှုမပြုဘူးဆိုတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေနေတဲ့ထိုင်းနိုင်ငံထဲမှာလုပ်ငန်းစားတဲ့အနေအထားမျိုးမှာအတော်လေးကိုသတိထားပြီးတော့နေရမယ့်အနေအထားမျိုးဖြစ်တယ်ဆိုတာကိုဒါသတိပြုစီတဲ့အချက်ပါပဲ
ဒါနဲ့ပတ်သက်ပြီးတော့ဒီထိုင်းနိုင်ငံဥပဒေရပါတော့ဒီမြန်မာနိုင်ငံသားနှုတ်အတွက်ဥပဒေကြောင်းရဘလိုမျိုးအခွင့်အရေးတွေကာကွယ်မှုတွေရှိနိုင်အောင်မလဲခင်ဗျ
ကျွန်တော်တို့ခုနပြောသလိုပါဒီဟာကိုကျွန်တော်တို့အခုအယူခံတက်မှာပါအယူခံဆိုတာတလားအတွင်းတက်လို့ရပါတယ်တလားအတွင်းတက်ဖို့တက်လဲကိုကျွန်တော်တို့အမှုတွေကူပါပြီကျွန်တော်တို့အမိန့်နေကူပါကူပြီးလို့ရှိရင်ကျွန်တော်တို့တလားအတွင်းမှာပန်းောက်မှာရှိတဲ့အယူခံရုံးကိုကျွန်တော်ပြန်လာပါဒါအတွက်ကိုလည်းရှင်းနေမှာကောင်းစီရလဲအခု7ရက်နေ့မှာဒီအမှုကိုလိုက်ပါဆောင်ရွက်ပေးတဲ့အဖွဲ့ဒီစီမံခိုင်မဲ့ပြီးလို့ရှိရင်ကျွန်တော်မြန်မာသားမကြီးနဲ့ကျွန်တော်တာယုံနဲ့မှာဒီအမှုနဲ့ပတ်သက်လို့တင်ပြချက်တွေကိုလည်းဆွေးနွေးပြီးလို့ရှိရင်အယူခံကိုကျွန်တော်တို့အောင်မြင်အောင်လုပ်မှာပါ
ဟုတ်ကဲ့ဆရာဟိုအခုချမှတ်လိုက်တဲ့အမိတ်ဟာမြန်မာနဲ့ထိုင်းနှစ်နိုင်ငံဆက်ဆံရေးအတွက်ပေါ့နော်ကောင်းမွန်တဲ့လက္ခဏာတရမဟုတ်ဘူးလို့ဝေဖန်တာတွေလည်းရှိနေတော့လीချမှတ်လိုက်တဲ့အမိတ်ပေါ်ဆေးအနေနဲ့ဘယ်လိုသုံးသပ်မလဲခင်ဗျ
ကျွန်တော်တို့ကတော့တရားရုံးရဲ့အမိန့်ပေါ်တော့ကျွန်တော်တို့ဘာမှဆက်ပြလို့မရပါဘူးတရားရုံးအမိန့်မချခင်တည်းကလည်းကျွန်တော်တို့ကဖြစ်နေကြည်လေးကိုကျွန်တော်တို့တရင်တော့ပြောပြီးတော့ပြပါပြီဒါပေမဲ့အဲ့ဒါနဲ့ကိုယ်လဲပြီးတော့အခုလိုအမိန့်ချလာတဲ့ခါမှာတော့ကျွန်တော်တို့ဟာဒီမှုကိုရေစုံရေကန်းတာမကြီးနဲ့ကျွန်တော်တို့ရှေ့နေရကောက်စီနဲ့ပူးပေါင်းပြီးတော့အထက်ဂျုံအစီအစဉ်ကိုကျွန်တော်တို့တည့်ရပြီးတော့တရားအယူခံတက်တာမယ်လို့ဆုံးဖြတ်ထားပါတယ်
ဒီကနေ့မိချရက်မှာပြီးတိန်တန်ယုံနဲ့တည်ဆုံသွားသူတွေမိသားစုဝင်တွေလည်းလာရောက်တယ်ဆိုတော့လေတည်တံချမှတ်တဲ့အပေါ်သူတို့ဘက်ကရောဘလို့မှတ်ချက်ပေးလဲခင်ဗျ။အိုးနောက်တစ်ခုကဒိုင်းရှိနေများကောင်စီကရောဘလို့သဘောထားမှတ်ချက်ပြုလဲခင်ဗျ။အ
င်္ဂလန်ဘက်ကဒီတည်ဆုံသူဘက်ကလာတဲ့အဖွဲ့အစည်းတွေကတော့သူတို့ရဲ့သဘောထားရှိတယ်မသိပါဘူး။ရှင်းနေများကောင်စီကတော့ရှင်းနေများကောင်စီကကျွန်တော်တို့ဒီအမှုနဲ့ black pass ဆောင်ရွက်တဲ့လူအဖွဲ့6ယောက်ဆေးရလော်လာပါတယ်။လာပြီးတော့လည်းဒီမှုကဒီလိုဖြစ်မယ်လို့လုံးဝမမျှော်လင့်ဘူးပေါ့။ဥပဒေကျရဒီလိုလည်းမဖြစ်နိုင်ဘူးဆိုသူတို့ပြထားတယ်ဒီလိုဖြစ်တာကြောင့်မို့သူတို့စိတ်မကောင်းဘူး။ဒါကြောင့်မို့လဲကျွန်တော်တို့တရားခံလေးဒီလိုနဲ့တရားပြပါတယ်။ဒါကိုရေစုံမြေစုံအထက်ရုံးတွေမှာအယူခံတက်ပြူလည်းပြောခဲ့ပါတယ်
။ဟုတ်ကဲ့ဆရာဟိုဆရာတို့ဒီအရင်ရင်ကဒီပြောထားချက်တွေအရပေါ့နော်ဆရာ။ဒီမြန်မာနိုင်ငံသားနှစ်ဦးရဲ့အမှုအခြေအနေကအားရစရာအခြေအနေမှာရှိတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းဒီအမှုကိုစိတ်ဝင်စားတဲ့မြန်မာနိုင်ငံသားတွေကလည်းသူတို့နှစ်ဦးလွတ်မြောက်ဖို့ပေါ့နော်။ဒီမျှော်လင့်ခဲ့ကြတယ်ပေါ့နော်။ဒါပေမဲ့လက်တွေ့မှာတော့ဟိုသူတို့ကဒီတည်တံမိတ်ချမှတ်ခံလိုက်ရတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသားတွေတော်ဆရာဗာများပြောနိုင်မလားခင်ဗျ။
ကျွန်တော်တို့ကတော့ထိုင်းနိုင်ငံထဲမှာနေရတဲ့ကျွန်တော်တို့မြန်မာနိုင်ငံသားတွေဖြစ်နေတယ်။ဒါကြောင့်မို့သူတို့နိုင်ငံကဥပဒေကဘယ်လိုပင်ဖြစ်စေကျွန်တော်တို့ကတော့မှန်ကန်တယ်ဆိုတာအမှန်တိုင်းဖြစ်ဖို့အတွက်ကိုကျွန်တော်အထည်ရုံးစဉ်စဉ်ကိုဆောင်ရွက်ပြပါမယ်။မြန်မာနိုင်ငံသားတွေအနေနဲ့ကလည်းဒီအရင်ကလိုပဲဒီအမှုပေါ်စိတ်ဝင်စားမှုမလျော့ဘဲနဲ့ကျွန်တော်တို့ဒီလိုအပ်တဲ့နေရာတွေမှာပြည့်စုံပြည့်အားပေးကြဖို့ဆိုတာကိုကျွန်တော်အဓိကပြောလိုပါတယ်။
ကျေးဇူးတင်ပါတယ်နော်ဆရာအခုလိုပြကြပေးတာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျေးဇူးပါ